ရှမ်းပြည်ပြစ်ခတ်တိုက်ခိုက်မှုရစရေးပူးတွဲကော်မတီ GMC ဟာ NCA လို့ခေါ်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူပါအချက်လက်တွေကိုလိုက်နာခြင်းမရှိတာ၊ဒိုင်းလူညီမျှမှုတရားမျှတမှုမရှိတာတွေကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ RCSS အဖွဲ့ကဗိုလ်လုံးမှုဆောင်အစည်းအဝေးကျင်းပပြီးနိုမလာတရက်နေ့မနေ့ကရက်စွဲနဲ့ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။သက်ဆိုင်ရာဒေသတွေမှာနိုင်ငံရေး၊စီးပွားရေး၊ဒေသဖွံ့ဖြိုးရေးအခြေအနေတွေကိုလည်းလှုံ့ဆော်ကြရတယ်လို့သိရပါတယ်။ကျင်းပချက်ထုတ်ပြန်ရတာနဲ့ပတ်သက်လို့ RCSS SSC ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါတယ်
။ကျွန်တော်တို့က GMC ကဥတွဲဖွဲ့စည်းထားတာ။တသက်ကပဲဥပေါ်မျိုးတစ်ခါကပဲအာဏာပေးနေတဲ့ပုံစံမျိုးဖြစ်နေလို့ပါ။ဆရာတို့မှရှိရမယ်ဆိုတော့ကျွန်တော်တို့ကဒီဝိဒေမှာညတာမှုရှိအောင်တန်းတူမှုရှိအောင်ဒီနေ့ကြမှာဖြစ်ပါတယ်။ကိုက GMP ကကြတာကကပြဿနာတွေကိုစုစည်းတဲ့နေရာ၊ခြေရှင်းတဲ့နေရာမဟုတ်ဘဲနဲ့ပြဿနာတွေကိုဖန်တီးတဲ့နေရာလို့ဖြစ်နေတယ်။တမလို့ပဲကအဲ့တမလို့ပကကျွန်တော်တို့တပ်ဖွဲ့ဝင်တွေကိုနော်အပြစ်မရှိဘဲနဲ့ဖမ်းထားတဲ့ဟာတွေရှိတယ်သူကြောင်းနေပေါ့နော်အဲရဲဝုန်းနဲ့ဘာမှလည်းဟိုအပြစ်မရှိဘူးအဲဒါပေမဲ့ကျွန်တော်တို့ GMC မှာတော့ပြန်ပြတဲ့အချိန်မှာအဲတို့ကကြတော့ဒါတရားဥပဒေတိုင်းနဲ့တွားမယ်ဘာညာဆိုပြီးတော့နော်တရားရုံးကိုလွှဲပစ်လိုက်တယ်တရားရုံးမှာလည်းကျွန်တော်တို့အမှုကြီးဘာတွေညှင်းဆိုင်နေတာရှိတယ်ဒါပေမဲ့အဲတရားရုံးမှာလည်းဟိုတပ်ဖက်ကလာအပ်တာပဲကျွန်တော်တို့တို့ကဒူတာဖက်ပုံတော့ပေါ့နော်အပြစ်မရှိဘဲနဲ့ဟိုတေဆွဲချရတဲ့ပုံစံတွေရှိတယ်
ငင်းကြီးပြည်စမှာအခုလိုအဖို့ထစ်လေးတွေဖြစ်လာလို့ယုံကြည်မှုထပ်မံတိဆောက်ရအောင်မှာဖြစ်တယ်လို့ငင်းကြီးနောက်ထပ်ရှင်းကြရအောင်မယ်လို့လည်းနိုင်ငံရေးလက်လာသူတွေကသုံးသပ်ကြပါတယ်။ NCA လက်မှတ်ထိုးပြီး၃နှစ်ကြာအတွင်းမှာ GMC ကိုတမတော်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကတပ်ဆိုင်ရာနယ်မြေလိုက်ပူးတွဲလှုပ်ဆောင်ကြရတာဖြစ်ပါတယ်။စီးရေးနိုင်ငံရေးလက်လာသူတို့ဖြစ်တဲ့ဦးတန်းစိုးနိုင်ကတော့အခုလိုသုံးသပ်ပါတယ်
။ငင်းကြီးလုပ်ငန်းစဉ်အကောင့်ထယ်ပေါ်တဲ့ရန်ရရဲ့ချွေညက်ကိုပြောတာပေါ့ဗျာ။ကျွန်တော်အဲ့ဒါတွေမရှိဘူးလို့မပြောပါဘူး။RCSS ကတော့ဒရောကိုတမရောအနေနဲ့ပြောရရင်သူမွေးတဲ့မြောက်အတုထောက်တာလို့ကျွန်တော်ကယူဆတယ်။ခု RCSS ကမနိုင်ရင်ငါတွေဖြစ်လာတဲ့အခါကျတော့အခုတမရောမှရော KNY နေစပ်ဒီမှာရောနောက်ပိုင်းကျရင် CNL ပါတယ်ဆိုလို့ရှိရင်ခုကိုခန့်တို့ဝါရုကလည်းချုပ်လာတော့မှာအဲ့တော့ဒါတွေကညီညာရေးအတွက်လာလာမကောင်းဘူးပေါ့ဗျာ။အဲ့တော့ခုကပြတော့အောင်ဆန်းစုကြည်တို့ကလည်းနှစ်နှစ်လောက်အတွင်းမှာသူတို့ဒီကိစ္စတွေနဲ့ပတ်သက်ပြီးသင်ပြချင်တော့အခုမှဆက်ပြီးတော့ဒေရောသောပါးလေးဟိုလုံနေကြတာအရင်တော့တော့ဒါတွေကဘာမှသိပြီးတော့ဟိုလုတ်ပါလုတ်ပါလို့ပြောတာကိုသူတို့လည်းမလုတ်ခဲ့တာတွေသူတို့ဘက်ကအားနည်းချက်တွေရှိဒါပေမဲ့အခုဒီပုံတိုင်းဆိုလို့ရှင်တော့တင်တွေကပို့ပြီးတော့ငင်းငိုင်းလုပ်ငန်းတွေရှိမတိုးမနေဒီနောက်ပြန်ဆုံးမယ့်အနေအထားတွေပဲလို့ကျွန်တော်တော့မြင်နေတယ်ဗျာ
GMC အတွင်းအမှုတွေဖြစ်ကြတဲ့တမတော်ဘက်ကဘုံမကြီးဝနအောင်နဲ့ CNF ကဒေါက်တာရွှေခါတို့ကို RFA ကအချင်းချင်းဆက်သွယ်ခဲ့ပြီမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး RCSS SSA အဖွဲ့အနေနဲ့အခုနိုဝင်ဘာလအတွင်းဗိုလ်လုံးမှုဆောင်အစည်းအဝေးကျင်းပမှာဖြစ်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်စာချုပ်ပါအချက်တွေအကောင့်တွေပေါ်လှုပ်ဆောင်မှုတွေနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲကော်မတီအဆင့်ဆင့်တို့ရဲ့လုပ်ငန်းတွေကိုလည်းပြန်လည်သုံးသပ်သွားမယ်လို့ဖော်ပြထားပါတယ်။ဒါကြောင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲကော်မတီအဆင့်ဆင့်ရဲ့အစည်းအဝေးတွေနဲ့ပတ်သက်လို့ RCSS SSA ရဲ့ဗိုလ်လုံးမှုဆောင်ကော်မတီအစည်းအဝေးတွေရဲ့ဆုံးဖြတ်ချက်နဲ့သာလှုပ်ဆောင်မယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ